အမေရိကန်ထူးဆောင်စံစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့ကြတဲ့အမေရိကန်သမ္မတအင်ဂျီရောရဲ့လက်ရှိဝန်ထမ်းတွေနဲ့ဝန်ထမ်းဟောင်းတွေကိုသမ္မတဒေါ်နယ်ထရန့်ကပြင်းပြင်းထန်ထန်ထိုးနှက်ဝေဖန်ပါတယ်။အင်ဂျီရောနဲ့သူ့ရဲ့ပုံရိပ်ကိုညှို့မေအောင်မရမကလုပ်နေကြတာကလုံးလုံးအသုံးမချတာလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ပမ်ဘီချ်ကနေသမ္မတထရန့်ကစိတ်ဆိုးမှန်ဆိုနဲ့တွစ်တာမှာဇက်တိုက်ရေးသားခဲ့တာပါ။ဆိုနာစစ်စစ်မှုအပေါ်ဩဇာတက်ရောက်စီဖို့ဒါမှမဟုတ်လည်းပြတ်သွားစီဖို့အတွက်သမ္မတထရန့်ဘက်ကအကြီးကြီးဘလို့ကြိုးစားခဲ့တယ်လေ။နောက်အင်ဂျီရိုဟာဆိုရင်အလေအညာအလက်အပတ်တွေမယိုးရှင်းမှုအလေးအထားတွေစွန့်နေတယ်ဆိုပြီးပုံဖော်ပြီးမူလာရဲ့ဆိုနာစစ်စစ်မှုမှာပြောဆိုကြသူတွေကိုသမ္မတထရန့်ကထိုးနှက်ပြောဆိုနေတာပါ။သမ္မတနဲ့နှိဆက်သူတွေအဆိုရတော့သမ္မတကအချင်းခံစားကြောင်းသူအပြစ်မရှိဘူးဆိုတာကိုခံစားနေရတဲ့တစ်ချိန်နဲ့မှာပဲတဖက်မှာလည်းသူ့ကိုအယုတ်ဆိုးအောင်ပုံဖော်ခဲ့ကြသူတွေကြောင့်တစ္ဆာဖောက်ခံရတာလို့ခံစားနေကြရတဲ့အကြောင်းပြောဆိုကြပါတယ်။ဒီပုဂ္ဂိုလ်တွေကတော့ကျန်းတစ္ဆာချင်းဆိုထွက်ဆိုခဲ့ကြရတာဖြစ်ပြီးအထူးဆောင်ရည်မှုရောဘတ်မူလာရဲ့အဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းအင်ဂျီရောကညွှန်ကြားခဲ့တာဖြစ်ပါတယ်။အထူးသဖြင့်တော့အထူးဆောင်ရည်မှုမူလာနဲ့နိုင်ရီ30နီးပါးတွေ့ဆုံမိမြန်ခဲ့ပြီးအရှင်ခံစားတဲ့မှာလည်းအချိန်ပေါင်းများစွာကိုကဖော်ပြခံခဲ့ရတဲ့အင်ဂျီရောအချံပေးဟောင်းဒွန်မက်ဂန်ကိုသမ္မတထရန့်အနေနဲ့စိတ်ဆိုးဒေါသထွက်နေပုံရှားပါတယ်ရှင်။